မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ14ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမများတစ်စင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်သွားပါမယ်
။ကျွန်တော်အောင်လင်းပါ။ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလန်ဒန်လန်လိုက်နဲ့စပိန်သမားတွေအပြင်လွတ်တော်ပြင်ဘက်ကတားဆီးလို့ဟာအမျိုးသားတူကကားနဲ့ဝင်တက်ခဲ့တာကြောင့်လူထုတော်များတန်ရရသွားပါတယ်။အာဖဂန်မြောက်ပိုင်းကစစ်ကန်တခုကိုတိုက်ပွဲဆက်သွေးကြတယ်။ဝင်ရောက်စီးနင်းသိမ့်ပိုက်ပြီးဒါဇင်နဲ့ချီတဲ့အစိုးရစစ်သားတွေလည်းဖမ်းဆီးတပ်ဖြတ်ခံရပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုအောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။အင်္ဂါနေ့ညနေခင်းအတွက်ထိတဲ့ရောက်သတင်းတွေကတော့မြန်မာနိုင်ငံမှာ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားတွေတိတိတသားမြင့်တက်နေချိန်မှာပဲနိုင်ငံသားငွေရောင်းဝယ်တဲ့အခါဗဟိုဘဏ်နှုန်းထားရဲ့ bounding ကတတ်မှတ်ချက်ကိုမြန်မာနိုင်ငံတော်ဗဟိုဘဏ်ကမနေ့ကပယ်ဖျက်လိုက်ပါတယ်။ဒီပေါ်ဗဟိုဘဏ်မှာဒုဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ဘူးသူရဲ့သဘောထားအမြင်ကဘယ်လိုရှိပါသလဲ။
မြန်မာဈေးကွက်ကမရင်ကျက်သေးတဲ့အပေါ်မှာနော်ဒီအထိတ်ကိုပဲအဲစီးပွားရေးမရှိပဲနဲ့တော့လွတ်လွတ်လပ်လပ်ဆောင်ရွက်ပေးလိုက်တဲ့ပုံမှာနော်အခွင့်အရေးယူပြီးတော့မှဒါကိုအတုံးချမှာလည်းဆိုတာဒါတစ်ချက်ပဲနော
်တရင်ပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူနားဆင်ရမှာကတော့မြန်မာနိုင်ငံတဝမ်းမှာထူးကဲဒီရင်မြင့်တက်မှုတွေနဲ့ရေရီစိုးရင်ရေမှအထက်ကျော်လွန်နေတဲ့အခြေအနေအခုလိုရေဘေးတင့်နေတဲ့ပြည်သူတွေအတွက်ဆန်အရေးပေါ်ကူပေးဖို့အာဆီယံကိုအကူအညီတောင်းတဲ့အကြောင်းစရတဲ့တင်လှတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင
်ပြည်နေငမလမ်းသွားလမ်းလာနေတဲ့စပိန်သမားတွေကိုအမျိုးသားတူကကားနဲ့ဝင်တက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံပြည်ဘက်ကအတားဆီးကိုပါကားနဲ့ဝင်တက်ခဲ့ရကလူထုတော်များထိခိုက်ဒဏ်ရာရတဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်ရေမောင်းကတော့အကြမ်းဖက်သမားအဖြစ်မသင်္ကန်းမှုနဲ့ရဲတပ်ဖွဲ့ကဖမ်းဆီးထားကြောင်းလည်းအာဏာဝိုင်တွေပြောဆိုထားတာပါဝင်တက်ခဲ့တဲ့ကားထဲမှာတော့တခြားဘသူမှမပါပဲလက်နဲ့တစုံတရာမတွေ့ရကြောင်းနဲ့ဖမ်းဆီးထားသူဟာအသက်20ကျော်အရွယ်ဖြစ်ကြောင်းလည်းပြောပါရယ်ကားနဲ့တမင်တက်တဲ့ဝင်တက်ခဲ့တာတေချာလောက်ရှိနေပေမဲ့ဘာကြောင့်လုံးဝတယ်လဲဆိုတော့မပြောနိုင်သေးတဲ့အကြောင်းလည်းလန်ဒန်မြို့တော်ရဲတပ်ဖွဲ့လက်တော့ကော်မရှင်နာမင်းကြီးနေပါဆူကဒိန်းနောက်တွေကိုပြောခဲ့တာပါဖန်စီထားသူဟာရဲတပ်ဖွဲ့ရဲ့စုံစမ်းမှုမှာပူးပေါင်းမှုမရှိတဲ့အတွက်ဘယ်သူပဲဝါဆူတာကိုရောဘာကြောင့်လုပ်တယ်လဲဆိုတာကမသိရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။လက်တလုံးစုံစမ်းစစ်ဆေးမှုတွေအရအကြမ်းဖက်ဝါဒတံပြန်တက်ဖြစ်ရင်းနဲ့ထောက်လှမ်းရေးအသိုင်းအဝိုင်းကသိရှိထားသူမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မှာနောက်တစ်ကြိမ်အကြမ်းဖက်ဝါဒတွေရဲ့တက်ခတ်မှုကြုံခဲ့ရကြောင်းတူတာလူမှုကွန်ရက်ကနေဒီနေ့ပဲမှတ်ချက်ပေးပြောလိုက်တယ်လို့လူမှုဆန်တဲ့ဒီလူတွေရဲ့ဒီလူမျိုးတွေကိုခက်ချင်းချင်းတုံ့ပြန်မှုလိုအပ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။လန်ဒန်ရေးပေါ်ဌာနကတော့ဒဏ်ရာသူနှစ်ယောက်ကိုပြည်စုပေးထားပြီးစေယုံကိုပို့သပေးခဲ့ကြောင်းနဲ့ဒဏ်ရာသူတွေကအသက်အန္တရာယ်ဆုံးရအောင်လုပ်တဲ့အခြေအနေမရှိတဲ့အကြောင်းလည်းပြောဆိုထားပါတယ်။ကတိုင်မှုကအချက်ပေါ်ဝါရီနဲ့ဆက်နွယ်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ခင်ဗျပွားပြင်းရဲ့နောက်ကားနဲ့တိုက်မိတဲ့နေရာဤတွဲသမကပါလီမန်အဆောက်အုံကြီးကမြေအောင်ရထားပူလာကိုလည်းအာဏာပိုင်ကပိတ်ထားလိုက်ပါတယ်လွတ်တော်ကတော့လက်တော်မှာရန်နာထားတာပါပြီးခဲ့တဲ့နှစ်ထဲမှာတော့လွတ်တော်ဤမှာရှိတဲ့ဝက်စ်မင်စတာသံတော်မှာအမျိုးသားတယောက်ကကားနဲ့ဒလချမ်းဝင်တက်ရကလူလေးဦးတည်ဆုံးပြီးနောက်ဆက်တွဲလွတ်တော်ရှိမှာရဲရရှိတယောက်ကိုလည်းဒါနဲ့ထိုးတက်ခတ်ခဲ့ရပါတယ်တက်ခတ်တဲ့သူကတော့ရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့မှုပါတယ်
အာဖဂန်နစ္စတန်မြောက်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်စစ်သည်ကြတွေကသိမ်းပိုက်လိုက်ပြီးအစိုးရတပ်ဖွဲ့ဝင်ဒါဇင်နဲ့ချီကိုတပ်ဖြတ်ဖမ်းဆီးခဲ့ပါတယ်။နှစ်ရက်ကြာပြင်းထန်တိုက်ခိုက်ခဲ့ကြပြီးတော့ဖာယက်ပြည်နယ်ဂိုမတ်ခရိုင်ကချန်နာယာစခန်းကိုတနင်္လာနေ့နောက်ပိုင်းကသိမ်းပိုက်လိုက်တာပါ။စစ်ကူတွေအချိန်ကြီးရောက်မလာတာ၊လေကြောင်းစစ်ကူမရတာနဲ့လက်နက်ခရိုင်ရိတ်ခါပြက်လက်သွားတာကြောင့်စစ်စခန်းချသွားတာလို့အာဖဂန်စစ်တပ်အရာရှိတွေကပြောပါတယ်။အဲ့ဒီစစ်စခန်းမှာအခြေစိုက်တဲ့တပ်ဖွဲ့ဝင်80လောက်တည်းက40လောက်ဟာလက်နက်ချသွားကြောင်းဒေသရင်းနဲ့အစိုးရအရာရှိတွေက VOA ကိုပြောပါတယ်တခြားသူတွေကတော့တိုက်ပွဲဖြစ်ပွားနေစဉ်တပ်ဖြတ်ခံရတာဒါမှမဟုတ်နီးစပ်ရာတောတောင်တွေထဲကိုထွက်ပြေးတင်းချောင်သွားတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်အရှေ့တောင်ပိုင်းကမဟာဗျူဟာကျတဲ့ဂတ်စနီမြို့ကိုလေကြောင်းကနေပြီးတော့ဒီစစ်ရေးအကြံဉာဏ်ရယူပြီးတာလီဘန်တွေလက်ထက်ကနေအပြင်းထန်တိုက်ခိုက်သိမ်းယူပြီးနောက်မှာပဲချန်နာယာစခန်းချဆုံးခဲ့တာပါအာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဂျဝတ်ဂါဖူကဒီအာဖဂန်တပ်ဖွဲ့ဝင်တွေဟာမြို့အလယ်ပိုင်းကိုရှင်းလင်းခဲ့ပြီးစင်ကြေပုံအရမှာတော့ဆက်လက်ရှင်းလင်းနေစေပဲလို့ VOA ကိုပြောပါတယ်ပြီးနေအုတ်ချုပ်ရေးမှူးဝါဟီဒူလာခါလီမဇိုင်ကလည်းဒီပြီးနေမြို့တော်ကနေတပုံတွေကိုရှင်းလင်းနိုင်ခဲ့ပြီလို့အတည်ပြုပြောဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံအရှေ့တောင်ပိုင်းကဂါဇနီမြို့ရင်းနဲ့ဝန်းကျင်တဝိုက်တာလီဘန်တွေနဲ့ဖြစ်ပွားခဲ့တဲ့လေးရကြာတိုက်ပွဲအတွင်းမှာတော့အာဖဂန်တပ်သား100နဲ့အရက်သား30လောက်သေဆုံးခဲ့တယ်လို့အာဖဂန်အနာဘိုင်းကပြောကြားလိုက်ပါတယ် မဟာမိတ်တွေရဲ့လေကြောင်းတက်ခဲမှုအကူအညီကိုယူပြီးတော့အာဖဂန်အစိုးရတပ်တွေရဲ့တက်ခဲမှုကြောင့်အာရက်ချက်ချန်နဲ့ပါကစ္စတန်နိုင်ငံသားတွေပါဝင်တဲ့သဘုံ200လောက်လည်းတည်ဆုံခဲ့တယ်လို့ကာကွယ်ရေးဝန်ကြီးပူဂျုတ်ကြီးတရစ်ရှာဘာရမီကပြောပါတယ်အာဖဂန်အစိုးရအနေနဲ့နီလန်ပေါင်းစုံတုံးပြီးတော့ဆောင်ရွက်နေတာကြောင့်ဂါဇနီပြည်နယ်ကလက်ရှိအခြေအနေတွေဟာ24နာရီအတွင်းအကြီးအကျယ်ပြောင်းလဲသွားလိမ့်မယ်ဆိုတာကိုယုံကြည်မှုအပြည့်ရှိကြောင်းလည်းသူကပြောပါတယ်ဒါပေမဲ့လည်းတာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့ဒါဟာမဖြစ်နိုင်ကြောင်းနဲ့မြို့ရဲ့တချို့နေရာတွေမှာတာလီဘန်တွေကအစိုးရတပ်တွေကိုဝိုင်းထားတယ်လို့ဆိုပါတယ်တာလီဘန်တွေဟာဂါဇနီမှာရှိတဲ့အာဖဂန်တပ်ဖွဲ့တွေစီစစ်ကူသွားနေတဲ့ရင်နှန်းကိုလည်းတိုက်ခိုက်ခဲ့ပါသေးတယ်။အမေရိကန်စစ်တပ်ကတော့ဒီမျိုးဟာအာဖဂန်အစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေစေပဲလို့တင်းနယ်လာနေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါရခင်ဗျာ
။ SSN ဆွေးအောင်ဆိုအမေရိကန်ရရှိမျှော်လင့်ထားတဲ့ကြေညာခံနိုင်စွာရှိနေပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာတိုက်ခိုက်ရေးမှာအင်အားအမြင့်ဆုံးထိတိုးမြင့်လာနေပြီးအန္တရာယ်ရှိတဲ့အဆင့်ကိုလည်းရောက်နေပါတယ်။လင်းနေချာဘုံချက်တိုက်ခိုက်မှုတွေ S ဖွဲ့ရဲ့အဓိကခေါင်းဆောင်တွေကိုတုတ်တင်နိုင်ခဲ့တာဖြစ်ပြီးအမေရိကန်နဲ့ညွန်မောင်းတပ်ဖွဲ့ရဲ့ကူညီပံ့ပိုးမှုတွေရှိပေမဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS တက်ခဲ့ရေးသမားအင်အား28,600ကနေ3,600တဝိုက်မှာရှိနေစေဖြစ်တဲ့ကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြထားတာပါ IS အဖွဲ့အင်အားအကောင်းဆုံးချိန်2015ခုနှစ်တုန်းကလစဉ်ပြပကနေတက်ခဲ့ရေးသမားထောင်နဲ့ချီဝင်ရောက်လာရကအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအင်အား3,300လောက်ထိရှိခဲ့တာပါကွာကိုဝီဝင်ဌာနရဲ့ခမန်းချက်သေးရဒေါ်လာ14.3ဘီလီယံကုန်ကျခံပြီးလေကြောင်းစစ်ဆင်ရေးပေါက်2,400ကျော်နဲ့ထိုးစစ်ဆင်ခဲ့ပေမဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့အောင်မြင်မှုရလဒ်တွေကတော့ရောထွေးနေပါတယ်ဒီရက်နဲ့စီးရီးယားနိုင်ငံနေရာတော်များမှာ IS အဖွဲ့ရဲ့တင်းချက်တဲ့အစ္စလာမ်ဝါဒနဲ့အုပ်ချုပ်မှုတွေအဆုံးသတ်သွားပေမဲ့အဖွဲ့ရဲ့အင်အားရောပါတဲ့အထိတော့ဖြစ်မလာပါဘူးကာဝေးဝင်ဌာနရဲ့ကိန်းဂဏန်းတွေအရ IS အဖွဲ့ကလက်တလုံးရွေးနိုင်ငံမှာတက်ခတ်ရေးသမားအင်အား18,000ကျော်ရှိနေပါတယ်စီးရီးယားမှာဆိုရင်လည်းအင်အား13,000တရားကနေ14,500လောက်ထိရှိနေစေဖြစ်နေပြီးဒီထဲကအင်အား4,000ကနေ6,000လောက်ကသာစီးရဲနိုင်ငံမြောက်ပိုင်းကအမေရိကန်စစ်စီရင်နေမျိုးတွေအတွင်းမှာလှုပ်ရှားနေကြတာပါ။ဂျန်နဲ့ IS အဖွဲ့ဝင်အင်အားကတော့စီးရဲဆူရနဲ့မဟာမိတ်ရုရှားနဲ့အီရန်တို့ကထိချုပ်ရနေမျိုးတွေမှာရှိနေကြတာဖြစ်ပါတယ်။
တရုတ်အာဏာပိုင်တွေက VOA Mandarin တရုတ်ဌာနကသတင်းတောင်နဲ့ VOA အတွက်သတင်းပေးပို့နေတဲ့အချိန်ပိုင်းသတင်းတောင်တို့နှစ်ဦးကို6နာရီကြာဖမ်းဆီးထိန်းသိမ်းထားခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့အစောပိုင်းမှာတော့ပြန်လွှတ်ပေးလိုက်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်က VOA ရုပ်သံတိုက်ရိုက်ထုတ်လွှင့်ခန်းအစီအစဉ်အတွင်းရဲတွေဖမ်းဆီးတာခံခဲ့ရတဲ့အငိမ့်စားတရုတ်ပမော့ခဆန်ဝင်ကောင်းကိုသူ့နေအိမ်တိုက်ခတ်မှာပိတ်ထားတဲ့တကားတစ်ဖက်ကနေစကားပြောပြီးမှသတင်းတောင်ရေးပင်ဖန်းနဲ့Ellen I know အဖမ်းခံခဲ့ရတာပါနောက်ပိုင်းမှာသူတို့ကိုဘေးအန္တရာယ်ကင်းကင်းနဲ့ပြန်လွတ်ပေးခဲ့ပေမဲ့ဖမ်းသွားသူတွေကဖန်ရဲ့လက်ကင်ဖုံးကိုဖျက်ဆီးပစ်ခဲ့သလို Igoro ပြန်မလွတ်ခင်မှာပဲသူ့ရဲ့မှတ်တမ်းမှတ်ရာတွေတင်စီထားတဲ့အလျက်စစ်ပစ္စည်းအလုံးတွေကအချက်လက်တွေကိုကူးယူထားခဲ့ပါတယ်ဒီလိုဖြစ်ဟာတရုတ်သမ္မတရှီဂျင်ပင်ရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးထိန်းချုပ်မှုစူးစမ်းနေတဲ့အခြေအနေကိုဖော်ပြလိုက်တာဖြစ်တယ်လို့အကြက်ကတွေကသုံးသပ်ပါတယ် VOE အကြီးအကဲအမန်ဒါဘာနက်ကလည်းသူတို့အလို့သူတို့လုပ်နေတဲ့သတင်းတော်နှစ်ဦးကိုဖမ်းဆီးထိန်းသိမ်းတာဟာလက်မခံနိုင်ွယ်ရာကိစ္စရဲ့ဖြစ်တယ်လို့ပြောပါရခင်ဗျာ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့အော်ဆွေရနေကကက်သလစ်ခရစ်ယာန်ခန့်ချုပ်ဖုံးတော်ကြီးဟောင်းဖီလ်ဝေဆင်ဟာကလေးတွေပေါ်လိမ်မဲဆိုင်ရာအနှံ့ချင်းစော်ကားမှုတွေနဲ့ပတ်သက်လို့ဖုံးကွယ်ထားမှုတွေနေချေချုပ်တစ်နှစ်ကြာခံမှုတရားရုံးကဆင်ရွက်ချလိုက်ပါတယ်။1980ပြည့်လွန်နှစ်တွေမှာကက်သလစ်ဖုံးတော်ကြီးတစ်ပါးဖြစ်တဲ့ James Fletcher ကဘုရားကျောင်းတက်တဲ့ကောင်းလေးမြတ်ကိုလိမ်မဲဆိုင်ရာစော်ကားမှုကျွလွန်တဲ့ကိစ္စကိုတိုင်ကြားဖို့ပြုတ်ကွက်မှုတွေဝေဆင်မှာဖြစ်ရှိရကြောင်းမိသားထဲမှာပဲတရားရုံးကဆုံးဖြတ်ထားတဲ့အတွက်လိမ်မဲဆိုင်ရာအနှံ့ချင်းမှုတွေနဲ့ဆက်နွယ်ပြီးအရေးယူခံရတဲ့ကက်သလစ်ဂိုင်းတော်ရဲ့အစဉ်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ခဲ့ပါတယ်။စော်ကားခံရတဲ့ကလေးနှစ်ယောက်နဲ့တယောက်ကအဲ့ဒီအချိန်မှတော့ဖုံးတော်ကြီး Fletcher ရဲ့လက်ထောက်ဖြစ်တောင်းယူထားသူဝေဆင်ကိုအဖြစ်ပြက်နဲ့ပတ်သက်လို့ပြောပြခဲ့တာပါ။ဩစတြေးလျနိုင်ငံနယူကာဆယ်ပြည်နယ်ကတရားသူကြီးရောဘတ်စတုန်းကတော့အသက်68နှစ်အရွယ်ရှိဖြစ်တဲ့ဝေဆင်ဟာအသက်အရွယ်ကြီးရင်းနေတာအဲဆိုင်မှာမှတ်ဉာဏ်ချွေးနေတဲ့ယောဂအပါဝင်ကျန်းမာရေးပြဿနာတွေနဲ့အရင်ကအကျင့်စာရိုက်တဲ့ကောင်းမွန်တဲ့မှတ်တမ်းတွေရှိဘူးလားကြောင့်ထောင်နဲ့အစားနေအခြေရုပ်ပြတဲ့နာပေးခဲ့တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
တောင်နဲ့မြောက်ကိုရီးယားကောင်းဆောင်နေမြောက်ကိုရီးယားနိုင်ငံမျိုးတော်ပြုံရမ်းမှာလာမယ့်စက်တင်ဘာလအတွင်းတွေ့ဆုံမှုရှိတယ်လို့နိုင်ငံစလုံးကပြောပါရယ်ဒါပေမဲ့တွေ့ဆုံမဲ့ရက်အတိအကျကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး နေဆက်ဒေသကစစ်မဲဆုံပါမွန်ကျွန်းကြီးရမှာအစိမ့်ကောင်းဆောင်တွေတင်းလာနေကတွေ့ဆုံပြီးတော့အခုလိုဒီမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့တတိယအကြိမ်တွေ့ဆုံမဲ့အကြောင်းကိုကြေညာလိုက်တာပါလာမယ့်စက်တင်ဘာလကျင်းပမဲ့ထေသည့်တွေ့ဆုံပွဲဖြစ်မြောက်လာမယ့်ဆိုရင်တော့သမ္မတမွန်ဟာမြောက်ကိုရီးယားကိုတွားရောက်တဲ့တတိယမြောက်တောင်ကိုရီးယားကောင်းဆောင်ဖြစ်လာမှာပါတောင်နဲ့မြောက်ကိုရီးယားကောင်းဆောင်တို့ရဲ့ပြီးခဲ့တဲ့တွေ့ဆုံပွဲကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီဂျွန်လကထိပ်သီးတွေ့ဆုံပွဲဖြစ်မြောက်ခဲ့တာပါအဲ့ဒီစီရေးပွဲကနေမြောက်ကိုရီးယားနိုင်ငံကသူ့ရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်ပမယ်ဆိုတဲ့တိတ်မရေရာတဲ့သဘောတူညီချက်လက်မှတ်ရေးထိုးခဲ့ကြပါတယ
်တူကီနိုင်ငံကိုပြစ်မှတ်ထားပြီးအမေရိကန်ကစီးပွားရေးစစ်ပွဲဆင်နွှဲခဲ့တယ်ဆိုပြီးအမေရိကန်အီလက်ထရောနစ်ပစ္စည်းတွေကိုသပိတ်မှာပို့တူကီသမ္မတရစ်ချစ်တိုင်ယက်အာရဝန်ကဒီနေ့ပဲချင်းချောက်ပြောဆိုလိုက်ပါတယ်နိုင်ငံခြားတန်တမာရေးတင်မှမှုတွေကြောင့်တူရကီနိုင်ငံမှာစီးပွားရေးချက်တဲတွေပေါ်ပေါက်နေပြီးတူရကီနိုင်ငံသုံးလီယံငွေရလဲစာရင်းတင်လောက်အောင်ချဆင်းနေတာပါတူရကီသမ္မတကတော့ငွေချေးခိုင်မာအားကောင်းလာစေဖို့လူထံမှာရှိနေတဲ့အမေရိကန်ဒေါ်လာငွေကိုတူရကီငွေနဲ့လဲလှယ်ရဖို့လဲတိုက်တွန်းထားပါတယ်ဒီနေ့ထက်မှပဲ40ရာခိုင်နှုန်းချဆင်းခဲ့တဲ့လီယံငွေဟာပြည်ရဲ့တောက်ချနေမှာ16ရာခိုင်နှုန်းချခဲ့တယ်လို့မနေ့ကလည်း900ရာခိုင်နှုန်းထပ်မံချဆင်းခဲ့တာပါဒါပေမဲ့လည်းဒီနေ့မှာတော့900ရာခိုင်နှုန်းပြန်တက်ပြီးတည်ငြိမ်နေပါတယ်ငွေချေးပြဿနာကြုံနေရတာကိုထိန်းချုပ်နိုင်အောင်မူဝါဒတွေတင်းချက်ဖို့တိုက်တွန်းနဲ့ပူးတွဲကြေညာချက်တောင်ကိုတော့တူရကီစီးပွားရေးဖွဲ့စည်းတွေကဒီနေ့ပဲထုတ်ပြန်လိုက်ကြတာပါချင်းတွေကိုထိတိနေအောင်အမေရိကန်နဲ့တတ်တမန်ရေးအရာဖြစ်ရှင်းမှုနဲ့တူရကီရဲ့အဓိကကုန်သွယ်ဖြစ်တဲ့ဥရောပသမဂ္ဂ EU နဲ့ဆက်ဆံရေးတွေတိုးတက်အောင်လုပ်ဖို့လည်းတိုက်တွန်းထားပါတယ်တူရကီဘူဘန်ကတော့တိုင်းပြည်စီးပွားရေးထိန်းနိုင်အောင်နဲ့ဗန်နီမှာလိုအပ်တဲ့ငွေချေးအလုံးလောက်ရအောင်လိုအပ်တဲ့အစီအမံတွေကိုချမှတ်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်
ဇင်မာဝေနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘေမပါဘဲကျင်းပခဲ့တဲ့ပြီးခဲ့တဲ့လတဲ့သမ္မတရွေးကောက်ပွဲရလဒ်ကိုဥပဒေကြောင့်အရစင်ခေါ်ထားတဲ့အချိန်မှာပဲတင်းမာမှုတွေနဲ့ကြုံနေရပါတယ်ဇလိုင်လ30ရက်နေ့ကရွေးကောက်ပွဲရလဒ်ကိုတရားရုံးမှာတရားဝင်ကန့်ကွက်ခဲ့ပြီးနောက်ပိုင်းမှာပဲအနံ့ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့သမ္မတ MSN မနန်ကာဝါချန်သစ္စာကျင်းပမဲ့အစီအစဉ်ကိုလည်းရဲအကန့်အသတ်မရှိရွှေ့ဆိုင်းထားပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုပထမဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာ American Dollar ငွေနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားတွေတိတိတသားမြင့်တက်နေချိန်မှာပဲမြန်မာနိုင်ငံတော်ဗဟိုဘဏ်ကနေနိုင်ငံခြားငွေရောင်းဝယ်တဲ့အခါဗဟိုဘဏ်နှုန်းထားရဲ့3.8%ခန့်နှုန်းထက်မများရသလိုမနည်းရဘူးဆိုတဲ့ဘောင်တွင်းကသတ်မှတ်ချက်ကိုမနေ့ကပယ်ဖျက်လိုက်ပါတယ်အခုလိုနိုင်ငံခြားငွေလဲလှယ်နှုန်းထားသတ်မှတ်ချက်ကိုထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ဈေးကွက်ထိန်းချောင်းမှုပယ်ဖျက်လိုက်တဲ့အတွက်လွတ်လပ်စွာရောင်းဝယ်ခွင့်ရှိသွားမှာဖြစ်ပေမဲ့လို့ငွေကြေးဈေးကွက်ခိုင်မာမှုမရှိတဲ့မြန်မာငွေလဲလှယ်နှုန်းထားတွေဒီထက်ပိုတက်ပြီးကမောက်ကမဖြစ်နိုင်နေဆိုပြီးဘဏ်လုပ်ငန်းရှင်တွေနဲ့တွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေဘက်ကတွက်ဆကြပါတယ်မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ပြီးခဲ့တဲ့လတွေကနေစလို့မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလဲလှယ်ရောင်းချတဲ့ငွေကြေးဈေးကွက်မှာ American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသားတက်လာခဲ့ရကနေဒီကနေ့အင်္ဂါနေ့ညပိုင်းမှာတော့ American Dollar ကိုမြန်မာကျပ်ငွေ1,490ကျပ်အထိဈေးပေါက်နေပြီဖြစ်ပါတယ်။အခုလိုမျိုးဈေးကွက်ထဲမှာ American Dollar ငွေနဲ့မြန်မာကျပ်ငွေတန်ဖိုးအစမတန်ကွာဟလာပြီးဒေါ်လာဈေးမြင့်တက်လာချိန်မှာပဲ2018ခုနှစ်ဩဂုတ်လ13ရက်နေ့မှာတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနေနိုင်ငံခြားငွေရောင်းဝယ်ရမှာဗဟိုဘဏ်ရဲ့သတ်မှတ်ချက်ရည်ညွှန်းငွေလဲလှယ်နှုန်း3.8%နှုန်းထက်အောက်မကျရသလိုဈေးကိုအထက်မတက်ရဘူးဆိုတဲ့ဘောင်သတ်မှတ်ညွှန်ကြားချက်ကိုပယ်ဖြတ်ကြောင်းနိုင်ငံခြားသုံးငွေများရောင်းဝယ်ဖောက်ကားတဲ့လုပ်ငန်းလိုင်စင်ရဗန်များအလုံးနဲ့နိုင်ငံခြားငွေများဝယ်ယူရောင်းချလဲလှယ်ခွင့်လိုင်စင်ရရှိထားသူများအလုံးကိုကြေညာလိုက်ပါတယ်အခုလိုမျိုးနိုင်ငံတော်ဗဟိုဘဏ်ရဲ့နိုင်ငံခြားငွေသတ်မှတ်ချက်ကိုထိန်းချုပ်ထားမှုကိုပယ်ဖြတ်ကြောင်းကြေညာလိုက်တဲ့အပေါ်မှာတော့နိုင်ငံခြားငွေကြေးဈေးကွက်ခိုင်မာမှုမရှိတဲ့မြန်မာငွေဈေးကွက်အထိတက်ရောက်မှုတွေရှိလာနိုင်မဲ့အလားအလာကိုတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးတဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်ကအခုလိုသုံးသပ်ပါတယ်
0.8%ကိုသတ်မှတ်ချက်ထားတာလေပေါ်နဲ့အောက်ကို ဒါဒါ you know IMF လို့တဲ့ဟိုစီမင်းစီကမယ်အဲ့တော့ဒါလေးကိုပယ်ချက်လိုက်တယ်ဆိုတော့ဟိုရွေးချက်တော့ကောင်းပါတယ်ဒီများနိုင်ငံချားမှာလို့ပဲဒါ market ကို deregulate လုပ်တာပဲလေ market ကိုအထင်းကိုမရှိပဲနဲ့ဟာလာတူလလလတူရောင်းတာခြိုက်ဈေးဝယ်ပေးခြိုက်ဈေးဝယ်ပေါ့နော်အဲဒီလိုလေးတွေအနေထားလုပ်တာတော့ဒါမားတယ်လို့တော့ပြောလို့မရဘူးဒါတမားပဲကြည့်ရင်တော့ဒါကောင်းတဲ့လက္ခဏာပါဒါပေမဲ့စဉ်းစားရတဲ့အခုရှိတာဒီအနောက်နိုင်ငံဈေးကွက်တို့ဟာလာဒီအာဆီယံဈေးကွက်တို့ကသူတို့ကရင့်ကျက်သွားပြီလေအဲ့တော့မြန်မာဈေးကွက်ကမရင့်ကျက်သေးတဲ့အပေါ်မှာဒီအထင်းကိုပဲကြီးမကြီးကမရှိပဲနဲ့တော့လွတ်လွတ်လပ်လပ်ဆောင်ကြပြေးလိုက်တဲ့ပုံပါနော်ဟိုအခွင့်အရေးယူပြီးတော့မှဒါဟိုအတုံးချမှာနည်းနည်းဆိုပါဒါတစ်ချက်ပဲနော်အဲ့ဒါကဘာကြောင့်ဖြစ်ရလဲဆိုတော့ market ကမရင့်ကျက်ဘူးဒါလေးရင့်ကျက်မှုမရှိတဲ့ပုံမှာအခွင့်အရေးယူလာလို့ရှိရင်တော့ဈေးကွက်ကနည်းနည်းလေးဟိုအချက်တဲပြန်ဖြစ်နိုင်တယ်လာလာရှိတယ်နော် fluctuation ပေါ့နော်ဟိုတက်လိုက်ကျလိုက်တော့ပြန်ဖြစ်လာရင်တော့ဒါတောင်းလာတော့မဟုတ်ဘူးပေါ့နော
်နိုင်ငံတော်ဘိုဘန်ကနေငွေကြေးလဲလဲနှုန်းထားတက်မှတ်ချက်ကိုပယ်ဖြတ်လိုက်တဲ့အတွက်ဘဏ်တွေနဲ့နိုင်ငံသားငွေလဲလဲရောင်းချနေတဲ့ဈေးကွက်မှာပြင်ပပေါင်စည်းအတိုင်းတရားဝင်အယောင်းဝယ်လုပ်ခွင့်ရသွားတဲ့အပေါ်မှာတော့မြန်မာနိုင်ငံစံစဘာအတင်းချုပ်ကတာဝန်ရှိသူလည်းဖြစ်မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအတင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကအခုလိုသုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ကဘူမန်တက်မတ်ချက်နဲ့ကျွန်တော် plus or minus 0.8% နဲ့ဒီကျွန်တော်ကရောင်းရလို့ရတာပေါ့နော်။ဒါပေမဲ့နည်းနည်းလည်းဒါနဲ့ရောင်းရလို့ရတယ်။နိုင်ငံတကာကအခုလက်ရှိပါဘူးကတက်မတ်ချက်နဲ့ကျွန်တော်အပြင်မှာတကယ်ရောင်းရဖြစ်နေလို့နော်။ဒါအကွာရောပါလေ။ဟုတ်ကဲ့
။အဲ့တ
ော့ကျွန်တော်တက်မတ်ချက်ကြီးကလည်းအားဖြင့်နေရောဒီဟာကိုပယ်လိုက်ကြပြီတော့ပို့ပြီးတော့လောက်ရခံရတာပို့အဆင်ပြေသွားတာပေါ့နော်တခါကျတော့ကျွန်တော်ပြင်ပလာဝယ်တဲ့လူတွေလည်းဆိုင်ပို့ကြတာတကူတကယ်ရောင်းရတော့တကူဖြစ်တယ်တချို့မရောင်းရင်လည်းပန်ကြတယ်ဟိုမရှိဘူးလို့ပြောတတ်တယ်ပေါ့တော့ရောင်းအောင်ဝယ်ရအကျက်သွားတဲ့သဘောရှိနေတယ်အခုကတော့ဒီလိုတက်မတ်ချက်ကိုပယ်ရှားပေးတဲ့ကြောင့်မို့လို့ဒီဟာမင်းရောင်းဖို့လို့ပြင်ရအောင်ပါ
အခုလိုမျိုးတရက်ပြီးတရက်အမေရိကန်ဒေါ်လာနှုန်းထားတရိပ်ရိပ်မြင့်တက်လာတဲ့အတွက်မြန်မာငွေကြေးဈေးကွက်မှာငွေလဲနှုန်းမတည်ငြိမ်မှုတွေကြောင့်သွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေအခက်ကြုံရသလို73စီနဲ့အခြေခံစားသုံးကုန်ပစ္စည်းတွေဈေးမြင့်တက်လာတာမျိုးလို့နောက်ဆက်တွဲရိုက်ခတ်မှုတွေရှိလာနိုင်တယ်လို့လုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကရှုမြင်ပါတယ်။အဲ
ဒီကတော့ကျွန်တော်ကသွင်းကုန်လုပ်ငန်းလုပ်တဲ့လူတွေကတော့ပုံပြီးပြဿနာရှိတာပေါ့နော်။သွင်းကုန်လုပ်ငန်းတော့ဒေါ်လာနဲ့ကျွန်တော်ကပေးချေရတယ်၊ညောင်းငွေနဲ့ပေးချေလို့ကြောင့်ကြောင်းပြေးပြောင်းဝယ်တိုင်းပြန်ပြီးတက်နေတာဖြစ်တာပေါ့နော်။အဲဒီလိုငန်းကြီးပြီနောက်ဆက်တွဲရတော့ PDV ဖြစ်တာပေါ့နော်ကျွန်တော်အခြေခံရှိတဲ့ဓာတ်ပုံကြီးစဲပြီးတက်လာမယ်ဈေးအောင်ပြီးကြီးတယ်မယ်စားတော့ကုန်ပြီးတက်မယ်ဒါတော့ PDV ရအောင် import လုပ်တဲ့ဟာတော့ပုံကြီးများတာပေါ့တုံးနေရတယ်ဒါကုန်စည်လုံးတက်တယ်ဆိုတဲ့ဟာတော့ PDV ဖြစ်လာတာပေါ့နော်အလုံးဝရှိနေနေရတော့ကုန်စည်လုံးပြတော့ပဲဒီရောင်းဝယ်ကဘယ်သူက purchasing power ရောမယ်ရောတဲ့အတွက်ကြောင့်လို့ရောင်းဝယ်ပုံတုံနေတာမရှိပါရင်လည်းပိုချက်တည်းလာမှာတော့ရှိတော့
အခုဆိုရင်တော့ဈေးကွက်မှာဒီကနေ့ငွေလဲလဲနှုန်းထားပေါက်ဈေးက1490ကျပ်အထိဖြစ်လာနေပြီပဲလို့ရှေ့ရက်တွေနဲ့ရှေ့သတင်းပတ်တွေမှာတော့ဒီထက်ပိုပြီးမြင့်တက်လာနိုင်မလားမြန်မာနိုင်ငံတော်ဘဟုဗန်ဘက်ကနေဘယ်လိုဆက်ပြီးဆောင်ရွက်နိုင်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့ဦးတန်းလွင်ကပြောပါတယ
်ဈေးကွက်ရဲ့တုံ့ပြန်မှုကအရေးကြီးတာဈေးကွက်ကဒီခုနကဘဝရဲ့ပြောင်းလာလာတဲ့ policy ကဘယ်လိုတုံ့ပြန်မလဲဆိုတာဒါစောင့်ကြည့်ဖို့အနေထားပဲရှိသေးတယ်လေလောလောဆယ်ဟိုမတ်ချက်ပေးဖို့အတွက်ကတော့နည်းနည်းအချိန်ဆုံးအောင်မှတင်တယ်ဒါကတော့စောင့်ကြည့်လိုက်ပါအောင်တပတ်တန်နေနံပါတ်တန်နေတော့စောင့်ကြည့်လိုက်ပါအောင်နော
်လက်တလုံးမြန်မာနိုင်ငံရဲ့စီးပွားရေးကတော့ပြည်ပကိုကုန်တင်ပို့မှုထက်ပြည်ပကနေပြီးတော့တင်သွင်းမှုကများနေတဲ့အတွက်နိုင်ငံသားငွေသုံးစွဲမှုပမာဏကဗန်းမများတဲ့အခြေအနေမှာကြုံရနေလို့အစိုးရနဲ့ဗန်းတာဝန်ရှိသူတွေဘက်ကခိုင်မာတဲ့စီးပွားရေးမူဝါဒ policy တွေချမှတ်ဆောင်ရွက်ဖို့အရေးကြီးကြီးလိုအပ်နေပြီဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းဘက်ကထောက်ပြနေကြပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားရပါရှင်အခုဆက်ပြီးမြန်မာနိုင်ငံတဝန်ထူးကဲဒီမြင့်တက်ပြီးရေဘေးကြုံနေကြရတဲ့အခြေအနေကြောင့်သတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံတဝမ်းမှာထူးကဲဒီမြင့်တက်မှုတွေနဲ့မြေကြီးအခြေအနေစိုးရိမ်ရေမတ်အထက်ကျော်လွန်နေတာကြောင့်ပင်လယ်ကမ်းရိုးတန်းတွေမြစ်တွေနဲ့ဆက်ဆက်တဲ့ဒေသတွေမှာသတိပြုနေထိုင်ကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။ရန်ကုန်မြို့တွင်မြို့နယ်နီးတဲ့နေရာတော်တော်များများရေဘေးဝင်ခဲ့သလိုပြည်နယ်တချို့မှာအိမ်တွေရေထဲမျောပါသွားတာလူတွေဘေးလို့ရတိမ်းရှောင်ခဲ့ရတာတွေလည်းရှိပါတယ်။အပြည့်အစုံကိုကိုကောင်းဆန်ဟင်းကပြောပြပါမယ်ရှင်
။ဘင်္ဂါပင်လယ်အောက်မြောက်ပိုင်းမှာဖြစ်နေတဲ့လေပြင်းအားနဲ့ရဝန်ကြောင့်မုတ်သုံးလီအားအလွန်ကောင်းတဲ့အတွက်ကေအိုဒန်ဒေသတွေမှာသတိထားနေထိုင်ဖို့မိုးလေဝသနဲ့ဇလားပေရညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးထားတာပါ။အေရဝီတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးမော်ဘီနဲ့ကင်းပင်နဲ့စားတဲ့ပြည်နယ်တွေမှာလည်းသတိပြုတဲ့အကြောင်းကိုလည်းသူကသတိပေးထားပါတယ်။
အာဆိုရင်မှဒီမှာရှိနေတာတော့ကျွန်တော်တို့ကပေါ့နော်ဒီဖန်ပေါ့နော်ဖန်ဆိုရင်တော့ဆိုရင်မှအထက်မှလည်းစီရှိနေရအခုဒီဘက်မှာဒီရလည်းတက်တယ်ပေါ့နော်အပေါ်ကလည်းမိုးနေနေရွာတဲ့အတွက်ကြောင့်တော့သူကပြီးခဲ့တဲ့ရက်ပိုင်းကတော့အကြာပိုင်းကနေဆိုအခုပြန်ပြီးတော့အတက်ဆွမ်းအောင်ရောက်နေတယ်ပေါ့နော် Aku orang jenar lori sedang ni macam apa, bukan? Macam mana tuah di ni ni pihon tenir ni cari. Orang tuah lori suai macam aku cakap ni sesi ni macam lulus siu jauh lah, bukan? Jauh tuah ni dah macam ni ada jauh tuah ni macam ni macam ni ni pihon tenir ni cari ni siu, bukan? Jenar usah dia lah jenar lori ngui ni dahwang mo dahwang mana lah tu suai macam aku jauh ni ni cari ni siu, bukan? Tuah ni lah suai macam cakap macam tuah lori macam ni macam siu tuah lori. โอ้ตรงนี้งานสิ่งนี้งานสิ่งนี้มีการบางวันเนาะวะเนาะที่ตัวเต็มวิสัยเนี่ยงานสิ่งนี้มีการดูสิ่งนี้มีการเอาเดินจากเนี่ยอันนี้งานสิ่งนี้มีการดูสิ่งนี้มีการวะเนาะอันนี้มีการเนี่ยนั่นรู้ว่าเราดีมูเวนวะเนาะมูเวนมาเนี่ยดีใจไหมดีที่ได้จากสิ่งนี้เราจะมาตัวสุ่ยมากูที่เนื้อตรงได้ใช่ไหมสุ่ยมากูจ้องตัวเนาะที่เตรียมวิ่งจ้าตรงยาวได้ใช่ไหมเนี่ยสุ่ยมากูเป็นอะไรนี่ทำดีใช่ไหมวะเนาะอันนี้มีการเนี่ยนั่นรู้ดี
ตัวมีมูเวนต์ว่าเรื่องอะไรอะไรมีเวนต์ว่าที่เดินเชื่อมาแล้วนะตัวสุ่ยมากูจ้องตาเนี่ยดีเป็นเจ้าตาอินเนี่ยมาแล้วสุ่ยมากูเจ้าตาเนี่ยนี่ทำดีจ้องจังเลยรู้สึกว่าเลยเขมีโอเคสังเกตมีอะไรทุกที่ที่สลับมีแต่มูจ้องที่นี่ล่ะมีการมีแค่ในนี้มีเรื่องเกิดขึ้นอยู่ในอินเดียล้วนโมเกปีในอินเดียก็ยืนอยู่ยังเขียวเลยเพราะฉะนั้นตัวบุญเดล่าไล่ไล่ตามวิมิงนั้นตอนนี้เจ้าเดนยูเนี่ยวิ่งมาเชื่อวิ่งยังเขียวว่า เราสั่งอะไรกูเนี่ยเราสั่งงานกูเนี่ยด้วยกันชิ้นยี่สิบเนี่ยแต่เนี่ยเป็นนั่นนับไปที่ตะเคียนบูดาเจ้าที่เนี่ยชิ้นนี้กูส่งยี่สิบหกเดียเจ้าเนี่ยวันที่เดือนสามมาเจ้าท้าวเลยเชิงคนนั้นดีดีสิจิกน้ำยูเนี่ยรู้มาแล้วมีแต่ฐานะสิบเอ็ดตายเนี่ยจะค่อยเอาช่วยมุ่งไปเรื่อยปูบังบีลุยเงาลงเงี้ยเนี่ยสองที่พิเศษดาวเรื่อยลงนี่มาเลยมุ่งพี่เนี่ยปั๊มยูเนี่ยก็อัลเลจิวามาโอเคแล้วเนี่ยสั่งยังไงก็เป็นอะไรดีแ ဒီရေလိုင်းရခဲ့မှုအတွက်နေရင်တချို့ပစ္စည်းခဲ့ရပါတယ်စခန်းပြည်နယ်ချပ်ပြည်မျိုးနယ်မှာဩဂလ၁၂ရက်နေ့ကမြို့ကိုပတ်ပြီးတိစောက်ထားတဲ့ရေရင်းတမန်ကျိုးပေါက်သွားတာကြောင့်လူ၂၀၀ကျော်ပြေးလို့ရကိုပြောင်းကြည့်ခဲ့ရပါတယ်တမန်အနီးမှာရှိတဲ့အင်ဂျီ၇၀ကျော်ရေငါးပြေလောက်ဝင်ရောက်ခဲ့တဲ့အကြောင်းကိုလည်းပြည်သူတရင်စာတွေမှာရေးသားထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းသတင်းပေးပို့ထားတာပါတဆက်ထဲမှာပဲမြန်မာနိုင်ငံတော်ကအခုလိုမိုးများရေကြီးနေတဲ့အတွက်ရေဘေးဒုက္ခတွေကိုစံကူညီပေးဖို့လိုနေတဲ့အတွက်အာဆီယံအဖွဲ့အစည်းကနေစံကူညီတောင်းခံတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံနေရအများစုမှာရေဘေးဖြစ်နေပြီးတချို့ဒေသတွေကိုစံပေးဝေဖို့လိုအပ်နေတဲ့အတွက်အာဆီယံအဖွဲ့အစည်းဖြစ်တဲ့
အက်တာအဖွဲ့ကနေမြန်မာနိုင်ငံကစံကူညီတောင်းခံသွားဖို့ညှိနှိုင်းနေပါတယ်။ထောက်ပံ့ရမယ့်အတိုင်းအတာနဲ့လူ့ရေအချိုးအစားကိုသိရဖို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းတိုင်ပင်နေတယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မျိုးဝန်ကြီးဌာနကတာဝန်ရှိသူတူကပြောပါတယ်။ဒီအကြောင်းကို VOA
မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါ။ရေကြီးနေတဲ့ဒေသတွေအထူးသဖြင့်မော်ကရင်နဲ့ဘုဂုတ်ဒေသတွေမှာမိုးများပြီးရေကြီးရေလျှံမှုတွေဖြစ်ခဲ့ရကြောင်းရေဘေးကင်ဆာရေးစခန်းတွေဖွင့်လာရပြီးစားနပ်ရိက္ခာတွေကိုလည်းထောက်ပံ့ခဲ့ရပါတယ်။ရေဘေးရဲ့နောက်ဆက်တွဲအကူအညီမှုအပိုင်းမှာလိုအပ်မဲ့ဆိုရင်မြန်မာနိုင်ငံအနေနဲ့ဒေသတွင်ရေပေါ်ကိစ္စတွေမှာစံအကူအညီပေးနေတဲ့ န်အကူအညီတောင်းခံသွားဖို့ရှိနေတယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့စက်မြောင်းဝန်ကြီးဌာနအမြန်တွင်းဝင်ဦးမျိုးတင်ထွန်းကပြောပါတယ်
တောင်းခံမှုအစီအစဉ်တော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်တော့ကူအပ်တန်နဲ့ဖွဲ့နေနေတာပေါ့လေဒါတောင်းလို့အဆင်ပြေမလို့ဆိုတော့ဘက်ကတော့တောင်းပါလို့တော့ကြီးရပါတယ်အဓိကတော့ထောက်ပံ့မဲ့ area နဲ့ကလူရေးပန်းကြပါတော့အဲ့ဒါတော့ကျွန်တော်တို့ကဟိုလူမှုကေဆယ်ဝန်ကြီးဌာနနဲ့အရင်ကြီးနေအောင်မှတင်တယ်ပြီးတော့မှလိုအပ်ချက်ကထွက်လာမှာပေါ့လေ
ရည်ကြီးရစိုးရင်အားအချိန်ကြီးဖြစ်ခဲ့တဲ့မွန်ကရင်တနင်္လာရီနေ့ပဲပကိုးမှာအကူအညီတွေလူနေတုံးမှာအဲ့ဒီဒေတာတွေမှာရေးပြန်ကျနေပြီဆိုပေမဲ့ကေဆယ်ရေးစကန်တချို့ကိုတော့ဖွင့်ထားရဆဲဖြစ်တယ်လို့ကေဆယ်ရေးနဲ့ပြန်လည်နေရချထားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါရဲ့
ကရင်မှာလည်းမနေ့ကတော့နည်းနည်းတော့ပြန်ပြက်လို့တချို့လူတွေကအိမ်ပြန်သွားပြီးတော့မှပြန်ရောက်လာရရှိရင်ဒါပေမဲ့မဆိုးလာဘူးဟိုမှာဒေတာမှာလည်းဖူလုံးလုံးပဲဟိုဟာစာရေးဒီလက်တလုံးစာရေးတောက်ကြီးပေါ့နော်ဒီကျွန်တော်ကရင်မှာ59စခန်းအောင်ဖွင့်နေတာအခု10ခုပဲကျန်တော့တယ်မှမ54ခုပိတ်ပြီးပြီ4ခုပဲကျန်တော့တယ်အဲ့ဒီလိုဆိုတော်တော်လေးပါပဲပြီးတော့ရေသားရည်လည်းပြီးသွားပြီကြော်လေကျောင်းသံသရာတွေကဟိုပါစေစေးစီပင်စီကန်းနေနေအကုန်ထောက်ပံ့ထားတယ်နော
်ပြည်တွင်းမှာ2015ရေကြီးရုံးကအပ်တာဖွဲ့စီကနေစံတန်ကြီး1000အကူကြီးတောင်းခံခဲ့ပါတယ်အဲ့ဒီနှစ်ကစံတွေကိုရခိုင်မြောက်ပိုင်းပဋိပက္ခဖြစ်တဲ့နေရာတွေကဒေသတွေကိုတန်ကြီး260ကျော်ကချင်ဒေသတိုက်ပွဲဖြစ်ခဲ့တဲ့မြို့နယ်14ခုကစစ်ပေးရှောင်တွေကိုတန်ကြီး300ကျော်နဲ့ကရင်မွန်နဲ့မကွေးတိုင်းကရေပေးတဲ့ဒေသတွေကို တန်ချိန်200ကျော်ပေးဝေခဲ့ပါတယ်။လက်ကျန်အချို့ကတော့အခုနှစ်ရေပေးခံရတဲ့ဒေတာတွေကိုပေးဖို့စီစဉ်နေပြီးလိုအပ်ရင်ထပ်ပြီးတောင်းဟန်သွားဖို့အပ်တာဖွဲ့နဲ့ဆွေးနွေးနေတာဖြစ်ပါတယ်။14ချိန်သောအာဆီယံထိပ်သီးအစည်းအဝေးရဲ့သဘောတူညီချက်နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာ2012ခုနှစ်ကလုပ်ခဲ့တဲ့အာဆီယံနိုင်ငံစပ်ပျိုးရေးနဲ့တတော်ဝင်ကြီးဌာနဝင်ကြီးချုပ်များရဲ့အစည်းအဝေးမှာဒေတာရွေးနိုင်ငံတွေမှာဘဝနေထိုင်မှုနဲ့အစားအစာအတွက်လုံခြုံစိတ်ချရဖို့အပ်တာအစီအစဉ်ကိုလက်မှတ်ရေးထိုးခဲ့တာပါ။အဲ့ဒီအဖွဲ့မှာအာဆီယံနိုင်ငံတွေအပြင်တရုတ်၊ဂျပန်နဲ့တောင်ကိုရီးယား၃နိုင်ငံကထပ်ပြီးပူးပေါင်းပါဝင်လာတာဖြစ်ပါတယ်။
ကိုယ်စောထပ်ပါရှင်အခုဆက်ပြီးဒီကနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစီရှင
်ဘရရှ်ဗျံပြမနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြပိခရီကြောင့်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ခေါ်ရေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားပြီးမဲ့လက်တွေ့ကတော့ဖြစ်မလာသေးပါဘူးဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင့်ထဲဖော်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒီအပိုင်းတွင်အဲ့ဒီဒေသကိုလာရောက်ခဲ့ပြီးဆိုတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ဘလောက်ထိနှီးစပ်လာပြီလဲဒေသခံလူမှုအတိုင်းဝန်းတွေအားလုံးအတွက်စင်ခေါ်ချက်တွေစွန့်စရာတွေဘာတွေများရှိနေသလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမန့်လူသူတွေ VA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးဖို့ထားစီလိုပါတယ်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်တော်မဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံတွေကို VOE မြန်မာပိုင်းစီကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က12923823554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကတိုက်ထုတ်လွှင့်ပေးမဲ့ VOA TV Season တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။ပြည်နယ်ငမလမ်းသွားလမ်းလာရင်းနဲ့စပိန်သမားတွေကိုအမျိုးသားတူကကားနဲ့ဝင်တက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံပြင်ဘက်ကအတားဆီးရွာကားနဲ့ဝင်တက်ခဲ့ရကလူထုတော်များတိကျတယ်ရသွားတဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါရယ်ရင်းမောင်းကတော့အကြမ်းဖက်သမားဖြစ်မသင်္ကန်းမှုနဲ့ရဲတပ်ဖွဲ့ကဖမ်းဆီးထားကြောင်းလည်းအာဏာပိုင်တွေပြောဆိုထားတာပါဝင်တက်တဲ့ကားထဲမှာတော့တခြားဘသူမှမပါပဲလက်နက်တစုံတရာလည်းမတွေ့ရတဲ့အကြောင်းနဲ့ဖမ်းဆီးထားသူဟာအသက်20ကျော်အရွယ်ဖြစ်ကြောင်းလည်းပြောဆိုကြပါရယ်ကားနဲ့တမင်တက်တဲ့ဝင်တက်တာတေချာတလို့ရှိနေပေမဲ့ဘာကြောင့်လောရတယ်လဲဆိုတော့မပြောနိုင်သေးတဲ့အကြောင်းလည်းလန်ဒန်မြို့တော်ရဲတပ်ဖွဲ့လက်ထောက်ကော်မရှင်နာမင်းကြီးနေပါစုကတင်းနောက်တူကိုပြောခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မှာနောက်တစ်ချိန်ချမ်ပတ်ဝါရီ2ရဲ့တက်ခိုက်မှုကြုံရကြောင်းတူတာလူမှုကွန်ရက်ကလည်းဒီနေ့ပဲမှတ်ချက်ပေးပြောဆိုလိုက်တယ်လို့လူမဆန်တဲ့ဒီလူစားတွေကိုခက်ချင်းချင်းတုံ့ပြန်မှုလိုတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အာဖဂန်နိုင်ငံမြောက်ပိုင်းကစစ်ကန်တခုကိုတာလီဘန်စစ်သွေးကြီးတွေဝင်ရောက်စီးနင်းသိမ်းပိုက်ခဲ့ပြီးဒါဇင်နဲ့ချီရဲ့ဆိုးရဆက်သားတွေကိုလည်းဖမ်းဆီးတပ်ပြတ်ခဲ့ပါတယ်နေ့ရက်ကျအပြင်းထန်တိုက်ပွဲတွေဖြစ်ခဲ့ပြီးတော့မနေ့နောက်ပိုင်းမှာပဲဖာယက်ပြည်နယ်ဂိုမတ်ခရိုင်ကကျင်းလာရစစ်ကန်တာလီဘန်တွေလက်ထက်မှာကြာရှုံးနေတာပါစစ်ကူနဲ့အရန်တပ်တွေမရဘဲလက်နက်ခဲနဲ့ထောက်ပံ့ပြည်ပစ္စည်းတွေပြက်လက်ခဲ့ရတာကနေစကန်ကြာရှုံးနေရတာဖြစ်တဲ့အကြောင်းလဲအာဖဂန်စစ်တပ်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်အီတလီနိုင်ငံမြောက်ပိုင်းစစ်ကန်မြို့ဖြစ်တဲ့ဂျီနီဝါမှာပြင်းထန်တဲ့မုန်တိုင်းကြောက်စဉ်ဒီနေ့မှာပဲကားဆက်စင်းဖြတ်တန်းနေတဲ့ဒရားတစ်စင်းကျူချခဲ့ပါတယ်ဒီကဲဒီဆုံးမှုတွေနဲ့ပတ်သက်လို့တစ်တလုံးအတိအကျမသိရသေးပေမဲ့တေယူပို့ဆောင်ရေးဝန်ကြီးဒန်နီလိုတိုနီနယ်လီကတော့ကြီးမားတဲ့ခြေကွင်းစရာပြည့်ရတခုဖြစ်လာနိုင်တဲ့ကြောင်းပြောဆိုထားပါရဲ့
ကျေးဇူးပါရှင်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်မှုကအမတ်စုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချင်းဖြစ်ပါရဲ့ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA အစီအစဉ်မှာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်တွေကို line to meter 25 32 51နဲ့ line လာမီတာ190တို့ကနေနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.